မြန်မာနိုင်ငံကိုရောက်ရှိနေတဲ့ကုလသမဂ္ဂအထူးကိုယ်စားလှယ်မစ္စတာကမ်မာရီနဲ့ဒေါ်အောင်ဆန်းစုကြည်ဒီကနေ့အဆိုအအက်ဂေဟာမှာတွေ့ဆုံပါတယ်ဒီမိုကရေစီကောင်းဆောင်ဒေါ်အောင်ဆန်းစုကြည်ကိုသူမရဲ့နေအိမ်ကနေတက်ဆိုင်ရာကကားလေးစီးနဲ့လာရောက်ခေါ်ဆောင်ပြီးမလမကမရှိတဲ့အဆိုအအဲ့တာကိုမောင်းနှင်သွားကြောင်းဒေါ်အောင်ဆန်းစုကြည်လိုက်ပါတဲ့ကားပေါ်မှာရဲတပ်ဖွဲ့အကြီးအကဲပါဝင်ကြောင်းရန်ကုန်မြို့ကလာတဲ့သတင်းတွေမှာဖော်ပြပါတယ်ဒေါ်အောင်ဆန်းစုကြည်နဲ့ကုလသမဂ္ဂနိုင်ငံရေးဆိုင်ရာလက်ထောက်တွဲမှုချုပ်မစ္စတာအီဘရာဟင်ကမ်မာရီတွေ့ဆုံတဲ့တရင်ကိုမိမိတို့လည်းကြားရကြောင်း NLD ပြောခွင့်ရပုဂ္ဂိုလ်ဦးမြင့်သိန်းက VOA ကိုပြောပါတယ
်။အဲဒေါ်အောင်ဆန်းစုကြည်နဲ့ညနေ 9:00 နဲ့10မိနစ်မှာစိန်လေကမ်ဘာအစိုးရဧကရာမှာတွေ့တယ်လို့ကြားရပါတယ်။6:10မိနစ်ထိကြားတယ်လို့သိရပါတယ်ခင်ဗျ။အဲအသေးစိတ်ကကျွန်တော်လည်းမသိရဘူးခင်ဗျ။ကျွန်တော်အဲ့လောက်ပဲသိရပါတယ်။
မစ္စတာကမာရီဟာဒီကနေ့မနက်ပိုင်းကနေပြည်တော်မြို့တော်အတွက်ကိုသွားရောက်ပြီးဗိုလ်ချုပ်မှုကြီးတန်းရွှင်နဲ့တွေ့ဆုံခဲ့ပါတယ်။နေပြည်တော်ကပြန်လာအပြီးမှာဒေါအောင်ဆန်းစုကြည်နဲ့မတွေ့ဆုံခင် NLD ဗဟုအလုံးမှုဆောင်အဖွဲ့တင်နဲ့သူတွေ့ဆုံခဲ့ပါတယ်။မစ္စတာကမာရီကမနေ့ကတော့ညောင်နှပင်ကအမျိုးသားညီလာခံကိုသွားရောက်ပြီးညီလာခံကိုစလဲတင်နဲ့တွေ့ဆုံခဲ့ပါတယ်။သူ့ရဲ့မြန်မာပြည်ခီးစဉ်ကနေမြန်မာနိုင်ငံရဲ့အခြေအနေရုပ်ကြီးပြောင်းလဲမှုတွေဖြစ်ပေါ်လာမယ်ထင်ပါသလားလို့NLD ပြောခွင့်ရပုဂ္ဂိုလ်ဦးမြင့်သိန်းကို VOA ကမေးကြရမှာ
တဲ့ရုပ်ရည်ကြီးပြောင်းလဲသွားလိမ့်မယ်လို့မူလကလည်းမမျှော်လင့်ပါဘူးဒါပေမဲ့လို့ကတက်တစ်ခုအနေနဲ့မမှန်ကန်ကန်သုံးသပ်ပြီးတော့တင်ပြနိုင်ဖို့ပဲကျွန်တော်တို့ကမျှော်လင့်ပါတယ်လို့ကျွန်တော်လည်းပဲပြောချင်ပါတယ
်မစ္စတာကမ်မာရီနဲ့ဒေါ်အောင်ဆန်းစုကြည်ဒီကနေ့တွေ့ဆုံခွင့်နဲ့ပတ်သက်ပြီးအသေးစိတ်မသိရသေးပါဘူးခင်ဗျာမစ္စတာကမ်မာရီကပြီးခဲ့တဲ့မေလကလည်းဒေါ်အောင်ဆန်းစုကြည်နဲ့တွေ့ဆုံခဲ့ပါသေးတယ်သူဟာနှစ်နှစ်ကျော်ကာလအတွင်းဒေါ်အောင်ဆန်းစုကြည်နဲ့တွေ့ခွင့်ရတဲ့ပထမဦးဆုံးနိုင်ငံခြားတန်တမာဖြစ်ပါတယ်။မြန်မာနိုင်ငံရဲ့ပြောင်းလဲမှုဖြစ်စဉ်တွေမှာသက်ဆိုင်သူတွေပုံမပါဝင်လာဖို့နဲ့ပုံမပွင့်လင်းမှုရှိဖို့လိုကြောင်းမစ္စတာကမ်ဘာရီကဝေဖန်ခဲ့တယ်လို့ကုလသမဂ္ဂအရာရှိသူကပြောဆိုပါတယ်။